ဒီနေ့ဗုဒ္ဓဟူးနေ့မှာ Republican Party တွင်သမ္မတလောင်းရှင်ပြိုင်မဲ့သူတွေ American ပြည်ထောင်စု California ပြည်နယ်မှာဒုတိယအကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိပါတယ် Republican Party Conservative တွေရဲ့စံထားမဲ့သူဖြစ်သတ်မှတ်ထားတဲ့သမ္မတဟောင်း Ronald Reagan အထိမ့်မှစာကြည့်တဲ့ရှိရာအဆောက်အအုံမှာစကားစစ်ထိုးကျင်းပမှာပါဒါကြောင့်လဲ Ronald Reagan ရဲ့ရက်တီချက်တွေနဲ့နှိုင်းယှဉ်သုံးသပ်စရာဖြစ်လာပါတယ် VOA သတင်းတောက် Caroline Presutti ရဲ့သတင်းလောကိုကိုတိုက်တိုက်ဦးကပြောပြပေးမှာပါ
Republican Party အတွင်းသဗ္ဗလောင်းတွေဒုတိယကြိမ်စကားစစ်တိုးပွဲကျင်းပမယ့်နေရာကသမိုင်းမှာအယောက်40မြောက်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့သူ Ronald Reagan အမတ်တရစာကြည့်တိုက်မှာပါ Ronald Reagan ဟာ Conservative ရဲ့တင်ကြီးတာအဖြစ်စံထားခံရသူဖြစ်ပါလေ
Part of living better electrically
Ronald Reagan ကိုရုပ်ရှင်သေဆောင်မင်းသားကြီးတယောက် Liberal Democrat တယောက်လိုပဲလူတွေကမြင်ခဲ့ကြတာပါ1989ခုနှစ်တွေအတွင်းလူကြိုက်များတဲ့သူသမ္မတသက်တမ်းနှစ်ကြိမ်တာဝန်ယူခဲ့သူကွန်ဆာဗေးတစ်စံတန်ဖိုးထားမှုတွေကိုထိခဲ့သူအစိုးရအုပ်ချုပ်ရေးအဖွဲ့အစည်းကိုပုံမကြီးအောင်ချုပ်ခဲ့ပြီးအခွန်တွေကိုလျှော့ချကာကွယ်ရေးသုံးစိတ်ကိုတိုးခဲ့သူပါလူတွေနဲ့ကြီးအကျယ်ထီအောင်ဆက်သွယ်ပြောဆိုနိုင်သူဖြစ်သူကိုသတ်မှတ်ခဲ့သလိုရိုးရှင်းတဲ့စကားလုံးတွေနဲ့သပိုင်းကိုပြောင်းလဲခဲ့သူလည်းဖြစ်ပါလေ
Mr. Gorbachev tear down this wall
အဲညို့ဖြိုချလိုက်ပါဆိုပြီးဆိုဗီယက်ပြည်တော်စုကောင်းဆောင် Gorbachev ကိုတိုက်တွန်းခဲ့တဲ့သူစကားကစီးခဲ့လွန်ဘာလင်တတိုင်းကိုဖြိုချဖို့ကွန်မြူနစ်စနစ်နဲ့ပိုင်းခြားမှုတွေကိုဆုံးသတ်ဖို့တမိုင်းဝင်မင်းငုံတစ်ခုဖြစ်ခဲ့ပါလေ
Reagan ကအမေရိကန်တမိုင်းမှာ Abraham Lincoln နဲ့အစားထိုးဝင်လာတဲ့လူကြိုက်အများဆုံး Republican တယောက်ပ
ါ Craig Shirley ကသမ္မတ Reagan ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့အင်ဂျူရောမှာတာဝန်ယူခဲ့သူသမ္မတ Reagan အကြောင်းစာအုပ်6ကိုရေးခဲ့တဲ့သူပါဒီနေ့စကားစစ်တိုးပွဲမှာ Republican Party တွင်သမ္မတလောင်းရှင်ပြိုင်သူတွေသူတို့ကိုသူတို့ Reagan နဲ့နှိုင်းယှဉ်အောင်နှိုင်းယှဉ်ကြလိမ့်မယ်လို့ပြောဆိုပါတယ
် Mike Pence certainly evokes
Mike Pence ပြောတဲ့အကြောင်းအရာမှာ Reagan ရဲ့ရည်တည်ချက်ကိုတေချာပေါက်ပြန်တွေးရပါတယ် Nikki Haley တို့ Ramaswamy တို့လည်းအတူတူပါပဲ
စကားစစ်တိုးပွဲမှာ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင် Chris Christie Florida ပြည်နယ်အုပ်ချုပ်ရေးမှူး Randy Sandick South Carolina ပြည်နယ်ထက်လွတ်တော်မှ Tim Scott ဆောင်ကိုလိုင်းနာပြည်တဲ့အုပ်ချုပ်ရေးမှူးအောင်နစ်ကီဟင်လီဇီဝနည်းပညာလုပ်ငန်းရှင်ရမစမီနဲ့ဒုသတအောင်မိုက်ပန့်စ်တို့ပါဝင်ပါတယ်ပထမအကြိမ်စကားစစ်တိုးပွဲမှာတော့ရမစမီကတရုတ်နိုင်ငံဟာယူကရိန်းကိုရုရှားကျူးကျော်တာတဲ့ပုံပြီးစိုးရင်ရတဲ့နိုင်ငံလို့ပြောဆိုသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်နစ်ကီဟင်လီကတော့ရမစမီရဲ့အသက်အရွယ်နဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံနဲ့လာတွေကိုပြန်မေးခွန်းထုတ်သွားပါတယ်သမ္မတရော်နယ်ရီဂင်ဟာသူတို့ခေတ်စကားစစ်တိုးပွဲဝင်ပြိုင်ခဲ့တဲ့အချိန်ကအမေရိကန်သမိုင်းမှာအသက်အကြီးဆုံးမှာအသက်အရွယ်ဆိုတဲ့ကိစ္စအပေါ်မှာပါပါနဲ့တုံ့ပြန်ပြောဆိုခဲ့သူဖြစ်ပါလေ
I am not going to exploit for political purpose
ကျွန်တော်တငယ်တဲ့အတွေ့အကြုံမရှိသေးတဲ့အတိုက်အခံတွေကိုနိုင်ငံရေးအတွက်နှိမ်ချအမျက်ထုတ်တာမျိုးကျွန်တော်မလုပ်ပါဘူ
းအခုဒီချိန်စကားစစ်တိုးပွဲမှာ Republican Party တွင်စစ်တမ်းတွေမှာလူထုထောက်ခံမှုအများဆုံးရနေတဲ့Donald Trump ပါမှာမဟုတ်ပါဘူး။ Nikki Haley ကထရန့်ဟာအမေရိကမှာသူမကြိုက်ဆုံးနိုင်ငံကြီးသမားလို့ပြောဆိုထားပြီး Christie နဲ့ Pence တို့ကသမ္မတမဖြစ်တတ်တဲ့သူအရေးချင်းမပြည့်တဲ့သူလို့ဝေဖန်နေပါတယ်။ Ramaswamy ကတော့ထရန့်ဟာ21ရာစုရဲ့အကောင်းဆုံးသမ္မတဖြစ်တယ်ဆိုပြီးပြောဆိုထားတာပါ။တမိုင်းသူတွေဒီစာရေးဆရာ Ewan Morgan ကတော့အခုအချိန်သမ္မတဟောင်း Ronald Reagan သာရှိနေခဲ့ရင် Republican Party အတွင်းပြောဆိုနေကြပုံတွေကိုစိတ်နောက်ဆက်ဖြစ်လိမ့်မယ်လို့မြင်ပါတယ
် He's a very modest man, very personable man.
သူကတကယ်ပဲနှင်းနှင်းချာချစင်စင်ချင်ချင်နေတဲ့သူပါ။ကြွားဝါရာမျိုးလှုပ်လေလှုပ်ထရှိတဲ့သူမဟုတ်ပါဘူး။ဒီနေ့ Republican Party အတွင်းကသဘောထားတွေနဲ့ဆိုရင်သူနဲ့မကိုက်ညီဘူးလို့ပြောရမယ်အချက်ပါ
။သမ္မတ Ronald Reagan ပြောခဲ့မှုတွေအမတ်ရစကားတူလေးတစ်ခုကအခုဒီလေလက်ခံကြတဲ့မင်းဒီကြတဲ့မိကွန်းတစ်ခုပါပဲ
။ Are you better off?
ဒီကလေးလေးတကနဲ့ရှင်ရင်ပုံပြီးကောင်းခင်ဗျာဘာလို့နိုင်ပြီလဲတဲ့ဒီမိကွန်းကအခုသဗ္ဗတလောင်းမဲဆွယ်ပွဲဒီမှာလဲအဓိကကြားတဲ့မိကွန်းတစ်ခုဖြစ်နေတော့မှဒီနေ့စကားစစ်တိုးပွဲမှာပါမယ်ရှင်ပြိုင်မဲ့သူတွေက Republican Party ကနေသဗ္ဗတရွေးခံရအောင်ဥစားနိုင်နေဆိုတာကိုမဲဆန္ဒရှင်တွေယုံကြည်လက်ခံလောင်းပြောဆိုကြအောင်မှဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ